ကျောက်ကြီးမြို့နယ်နတ်တန်ခွင်းမြို့မှာရှိနေတဲ့စစ်ကောင်စီရဲ့တပ်စခန်းနေကင်းစခန်းတွေကိုဒီဇင်ဘာလ26ရက်နေ့ဒီကနေ့မနက်အစောကြီးကတည်းက KNUPD ရဲ့ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးသိမ်းပိုက်ခဲ့တာဖြစ်ပါတယ်။ဒီလိုသိမ်းပိုက်ခဲ့တာကြောင့်စစ်ကောင်စီကလေကြောင်းကနေတံပြန်တိုက်ခိုက်ခဲ့တာမှာအရက်သားတေဆုံးမှုတွေရှိနေပြီးတေဆုံးသူတွေထဲမှာကလေးငယ်တွေလည်းပါဝင်နေတယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပါတယ်။
ဒီနေ့ဒီဇင်ဘာဒီ26ရက်နေ့လောက်ဒီမနက်4နာရီလောက်မှာကျွန်တော်နတ်တန်ဝင်းကိုဒီ KNA နဲ့ PDF ပူးပေါင်းဖွဲ့ရင်ဝင်တိုင်းအောင်ပါမယ်မနက်ပိုင်း7နာရီလောက်မှာသူကနေကိုတိုင်းနိုင်သွားပြီတိုင်းနိုင်သွားပြီးတော့ရဲစခန်းကိုကသူဝင်စီးတိုင်းထားရပြီးတော့နေပြည်ရှင်းလင်းရေးတော့လောဆယ်လုပ်နေရတယ်အဲ့မှာစကားသားပန်းနေပြီးတော့ကြာနေရဲဘော်တွေရတော်စင်ရတယ်နောက်သူလေနဲ့စစ်ကူလာပြီးတော့လေနဲ့ဓာတ်လိုက်မိုင်းလာချင်းတော့ကျွန်တော်ကနတ်တန်ဝင်းနဲ့ကတ်ရတကုန်တိုင်းယူရနှစ်ရက်ခွာကလေးပုံးပေးတယ်အဲ့နတ်တန်ကွင်းကကလေးတအူးနဲ့လူကြီးတအူးတော့လေနဲ့မိုင်းကျဲလို့အလုံး၄ဦးသေးရတယ်ကလေး၄ယောက်လူကြီးတယောက်၅ဦး၅ယောက်ပေါ့လေနဲ့ပုံကျဲအဆက်မပြတ်ခိုင်းလိုက်ကျဲနေ
ပူပေါင်းတက်ဖွဲ့တွေကလည်းစစ်ကောင်စီရဲ့ကင်းစခန်းတွေကိုမီးရှို့တာတွေလုပ်နေတယ်လို့လည်းပြောပါတယ
်ဖက်ပြင်းတဲ့လူကအကုန်ပြေးသွားပြီးတော့သူမျိုးသားသူကတိုင်ထားလိုက်ပြီအဲ့နာပတ်ချက်လည်းမရှိနဲ့စကားသားစကားရင်တော့သူဝင်ပြစ်ပြီးတော့မီးတွေပါရှို့ချခဲ့ကြဘူးကျွန်တော်တို့ဒီပဲနဲ့ကုန်းနဲ့နတ်တန်ကွင်းနဲ့ကြောက်ကြီးနဲ့ဟိုက်လမ်းမပေါ်မှာရှိနေတဲ့ကင်းစခန်းတွေပေါ့
နတ်တန်ကွင်းမျိုးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးနတ်တန်ကွင်းမျိုးဟာပဲခူးတိုင်းအရှိချမ်းမှာရှိပြီးKNU တက်မှာတုံထိမ့်ချုပ်ရာကြောက်ကြီးမြို့နယ်ထဲမှာပါဝင်ပါတယ်။ပဲခူးတိုင်းကြောက်ကြီးမြို့နယ်ထဲကနတ်တန်ဝင်းမှာပြီးခဲ့တဲ့ဂျွန်လာတုံးကလည်းတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တာဖြစ်ပြီးကြောက်ကြီးမြို့နဲ့နတ်တန်ဝင်းမြို့ကိုချိတ်ဆက်ထားတဲ့စစ်တောင်းမြေကူတရာမိုင်းထိခဲ့ပြီးထပ်ပိုင်းကျူးကျသွားခဲ့တာပါ။နတ်တန်ဝင်းမြို့ဟာကြောက်ကြီးမြို့နဲ့ပဲနွယ်ကုန်းမြို့သွားဆက်သွယ်ရေးလမ်းကြောင်းပေါ်မှာရှိတဲ့အချက်ချာကျတဲ့မြို့လဲဖြစ်ပါတယ်ရှင်။